ကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကအွန်လိုင်းငွေကြေးလင်လေတဲ့ဂိုင်းတွေနဲ့တရားမဝင်စီးပွားရေးလုပ်ငန်းအားလုံးဒီလမကုန်ခင်သူတို့ထိန်းချုပ်တဲ့နယ်မြေကနေထွက်ခွာဖို့အမိန့်ထုတ်လိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကကြေညာချက်နှစ်ဆောင်ထုတ်ပြန်ပြီးမနာကန်တဲ့လုပ်ငန်းအားလုံးတရားဥပဒေနဲ့ညီအရေးယူမယ်လို့ DKBA အဖွဲ့ကသတိပေးတဲ့အကြောင်းဘန်ကောက်စပို့သတင်းစာမှာရေးသားထားပါတယ်။ဖျားသုံးစုအပါအဝင်နေရာလေးခုကိုထိုင်းအစိုးရကလျှက်စစ်မီးနဲ့73စီတင်ပို့တာတွေဖြတ်တောက်ပြီးနောက်မှာ DKBA အနေနဲ့သူပြည်သူတွေဒုက္ခမရအောင်လှုပ်ဆောင်သွားမယ်အကြောင်းပထမကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တရားမဝင်ငွေကြေးလိမ်လည်တဲ့ဖျားသုံးစုမျိုးနဲ့အတွင်းကလုပ်ငန်းတွေလုတ်ကင်နေတဲ့လောင်းကစားရုံတွေကာစီနိုနဲ့စားတောက်ဆိုင်တွေအားလုံးဒီလမကုန်ခင်ထွက်ပြေးဖို့ဒုတိယကြေညာချက်ထုတ်တောင်းဆိုထားပါတယ်။ကင်းပြည်နယ်အတွင်းသူတို့ထိန်းချုပ်ရာဒေသကိုတရုတ်နိုင်ငံသားတွေဝင်မလာနိုင်အောင် DKBA အနေနဲ့ကင်းလက်ကြပ်မှတ်သွားမယ်လို့လည်း DKBA ခေါင်းဆောင်စော့ A1 ကပြောပါတယ်။တက်စီနဲ့ဒီဇယ်တွေထိုင်းဘက်ကတင်ပို့ခွင့်ပြန်ပေးဖို့မျှော်လင့်ပြီးထိုင်းအစိုးရရဲ့ယုံကြည်မှုရဖို့အရေးကြီးတယ်ဆိုတာကိုလည်း DKBA အဖွဲ့ကအလင်းနဲ့ပြောဆိုထားပါတယ်ခင်ဗျာ။